မြန်မာနိုင်ငံမှာဆက်ရနာတိမ်မှုကိုကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှတောက်ကြနေကတခဲနဲ့အတည်ပြုလိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကရွေးကောက်တင်မြှောက်ခံထားရတဲ့ဒေါက်ဆန်းစစ်ကြီးအစိုးရကိုထုတ်ချပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖိနှိပ်ရမှာမြန်မာစစ်တပ်ကကြမ်းတမ်းတဲ့ညီပြူဟာတွေတိုးမြှင့်အသုံးပြုနေတဲ့အပေါ်အမေရိကန်အောက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်အောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်တဲ့ဒီဆုံးဖြတ်ချက်မှာဆရာနာတိမ်မှုနဲ့မြန်မာအရက်သားခေါင်းဆောင်တွေဖမ်းဆီးထိန်းသိမ်းထားတာကိုကန့်ကွက်ရှုံချထားပြီးဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့အလုပ်တာဝန်တွေပြန်လည်လှုပ်ဆောင်ဖို့လွှတ်တော်ခေါ်ယူရေးစာတာတွေကိုတောင်းဆိုထားပါတယ်ဒီဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှထောက်ခံမဲ398ကန့်ကွက်မဲ14မဲကြားနေမဲ3မဲနဲ့အတူပြုခဲ့ပါတယ်ဒီလိုကန့်ကွက်မဲနဲ့ကြားနေမဲပေးသူတွေဟာ Republican အမတ်တွေပဲဖြစ်ပါတယ်မြန်မာနိုင်ငံဖြစ်ပျက်နေတာတွေကိုအမေရိကန်ကစောင့်ကြည့်နေပြီးဒီမိုကရေစီပြန်လည်ထူထောင်ရေးကိုထောက်ခံကြောင်းရှင်းရှင်းလင်းလင်းပြသရမှာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Grigory Mix ကမြန်မာပေါ်အရေးယူရေးထောက်ခံဖို့တိုက်တွန်းပြောကြားရမှာထည့်သွင်းပြောဆိုခဲ့ပါတယ်ကြာကြာပြင်းနေကလည်းအောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးယူမှုနောက်ထပ်ဥပဒေကြမ်းတစ်ခုကိုအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းဖို့အထက်လွှတ်တော်မှလည်းမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ဒါတွေကိုသူတို့အစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်နေရတာတွေကိုလွှတ်တော်မှတင်ပြအစီရင်ခံဖို့လိုအပ်ပါလိမ့်မယ်။